မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်စိုးရိမ်မှုတွေနဲ့အတူကုန်စည်နှုန်းတွေမတိမငြိမ်ဖြစ်လာနေရမှအမေရိကန်ဒေါ်လာနဲ့ရွှေဈေးဟာလည်းစံချိန်တင်မြင့်တက်လာနေပါတယ်။အာဏာသိမ်းမှုနောက်ဆက်သွဲစီးပွားရေးမှာရိုက်ခတ်လာတဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းထောက်ကျွန်မအက္ကနွန်တင်ပြပေးပါမယ်။အရက်သားအစိုးရထိတ်တန့်ကောင်းဆောင်တွေကိုထိန်းသိမ်းလိုက်ပြီးတမရော့ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရဲ့အခြေအနေမရေမရာဖြစ်နေချိန်မှာပဲစီးပွားရေးမှာလည်းရိုက်ခတ်လာနေပါတယ်။အထူးသဖြင့်ဒီရက်ပိုင်းမှာပဲလက်ရှိတောင်းဆွဲနေတဲ့ငွေကြေးတွေထဲကတချို့ကိုဖျက်သိမ်းဖို့ပြင်ဆင်နေတဲ့ဆိုတဲ့အတိမပြုတ်နိုင်တဲ့သတင်းတွေပြန့်နှောက်ခဲ့ရကတန်ဘောခိုင်မာတဲ့ရွှေနဲ့အမေရိကန်ဒေါ်လာတွေကိုအလွေရဝယ်ယူလာကြတယ်လို့လည်းလုပ်ငန်းရှင်အတိုင်းဝင်တွေကပြောပါတယ်။စိုးရိမ်ဆိုင်တဲ့ရွှေနဲ့ဒေါ်လာတွေကိုဝယ်ယူသူများလာတာကြောင့်ရွှေဈေးတွေအဆမတန်မြင့်တက်လာတယ်လို့လည်းမန္တလေးတိုင်းရွှေလုပ်ငန်းရှင်များအတင်းဥက္ကဋ္ဌဦးဝင်းစိန်ကပြောပါတယ်
။ဟိုလူတွေကသိပူတာပေါ့နော်ဘာလို့စိတ်မချတာလို့မင်းကတတောင်းတန်းကောလာလာကြောင့်မအကြံမဖြစ်သွားမင်းကစတာကဟိုမင်းကစတာ73ဒိန်း3500စတယ်ညီမလေးအဲ့လိုမင်းကနောက်ဆုံးပြီးတော့73ဒိန်း5000ပြည့်တယ်ညီမလေးအခုကဒီမင်းက73ဒိန်း6000စတယ်ညီမလေးအခုဆက်လက်ဒီနေ့ဖြစ်တယ်ညီမလေ
းဒီကနေ့ရန်ကုန်နဲ့မန္တလေးရဲ့အပိတ်ဈေးကတော့အခောက်ရွှေတစ်ကြက်သားကို74ဒိန်း1000ရှိပါတယ်အနာမတိုင်ခင်ဆန္နာဝီလ30ရက်နေ့အပိတ်ဈေးနဲ့နှိုင်းရှင်ရင်တော့ကိုတောင်နီနီမြင့်တက်လာပါတယ်ဆန္နာဝီလ30ရက်နေ့ကပြင်ပပေါက်ဈေးငွေလဲနှုန်းအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1340ရှိခဲ့ရာကဒီကနေ့မှာတော့ကျပ်ငွေ1450ပေါက်ဈေးရှိခဲ့တာကြောင့်တောင်းရအတွင်ကျပ်တရာကျော်မြင့်တက်ခဲ့တာပါမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေတွေမရေရာမှုတွေနဲ့အတူစီးပွားရေးနဲ့ငွေကြေးတန်ဖိုးတွေမတိမငြိမ်ဖြစ်လာနေတာလို့လည်းစီးပွားရေးပညာရှင်ဦးစော်ဖေးဝင်းကပြောပါတယ်
။ဒီတွင်အခြေအနေကတော့သမီးတို့လည်းပဲသိတဲ့အတိုင်းပဲဒီတွင်မှာဟိုနိုင်ငံရေးအခြေအနေမတိငြိမ်မှုရှိတဲ့အတွက်ကြောင့်မို့လို့လူတွေကထုံးစံတိုင်းပေါ့နော်။သူသဖြင့်တော့လားစိတ်ချရတဲ့ပစ္စည်းပါညာဝယ်ကြတာဒါကငွေကြေးတတ်နိုင်တဲ့လူတွေငွေကြေးများများရှိတဲ့လူတွေပေါ့။အဲ့ဒါဝယ်ကြတာပေါ့နော်နိုင်ငံရေးမတည်ငြိမ်မှုရှိတယ်နောက်တစ်ခါဝေးကြီးကြီးကိုလည်းပဲစိတ်မချတဲ့သဘောလည်းပဲတချို့ပါတာပေါ့
နိုင်ငံရေးအခြေအနေတွေကြောင့်စီးပွားရေးမှာရိုက်ခတ်မှုတွေရှိလာနိုင်တဲ့အတွက်တာဝန်ရှိသူတွေပြင်ဆင်ထားဖို့လိုတယ်လို့လည်းစီးပွားရေးပညာရှင်ဦးစော်ဖေးဝင်းကတုံ့တက်ပါတယ်အထူးသဖြင့်အောက်ချုပ်မှုစနစ်အပြောင်းအလဲမှာကောင်းစင်းနှုတ်မတည်ငြိမ်မှုတွေဖြစ်လာနိုင်တာကြောင့်တည်ငြိမ်အောင်ကြိုးပမ်းဖို့လိုတယ်လို့လည်းပြောပါတယ်
ကုမဘောဘာလည်းပဲဥက္ကဋ္ဌပြောင်းပါညာစသည်ဖြစ်ဖြစ်တော့ချက်ချင်းတော့ဟိုဒီသိစာကိုကင်တွေ့နိုင်မယ်လို့မထင်သေးဘူးဒါပေမဲ့တခုရှိတာကဒီဘောဘာရဲ့မူလ policy ပေါ့နော်ဒါအခုတော့ policy ပြောင်းကောင်းနဲ့ပြောင်းမှာမူလ policy မှာကဒေါ်လာဈေးတင်ကြီးအောင်လုပ်တယ်ဆိုပြီးတော့သူလုပ်တဲ့ဥစ္စာတွေကဒေါ်လာဈေးကို1300ကျော်ကျော်ပတ်ဝန်းကျင်လောက်ရှိနေတာကိုဒါဒေါ်လာဈေးတင်ကြီးနေလို့သူတို့သတ်မှတ်တာရှိတယ်အဲ့ဒီလိုသတ်မှတ်တဲ့အတွက်ကြောင့်မလို့ဒေါ်လာဈေးတက်တဲ့ပုံမှာသူတို့သိကြီးအရေးကြီးထားပြီးတော့အရေးကြီးထားပြီးတော့ပေါ့နော်ဒါကိုထိချုပ်တာလို့သိပြီးတော့မရှိတာဘူးအဲ့လိုတွေးရတယ်အခုဒီဥက္ကဋ္ဌအပြောင်းလဲကြောင့်ဥပါဒလည်းပဲကြောင်းမယ်ဆိုလို့ရှိရင်တော့ဒေါ်လာဈေးတက်ချင်အခုလည်းပြောသူတိုင်းလူပြည်သားတွေရောလုပ်ငန်းရှင်တွေအတွက်ရောပြည်သားတိုင်းတွေအတွက်ကြောင့်အဲ့ဒေါ်လာဈေးတက်တဲ့ဥစ္စာကိုဘလို့ထိချုပ်မလဲဆိုတာတော့သူတို့ဘူဝါရချပြီးတော့လောက်ရပါအ
ာနာတိုက်လိုက်တဲ့တမတော်ကနိုင်ငံတော်စီမံအောက်ချုပ်ရေးကောင်စီအဖြစ်တမတော်ကားပွဲရေးဦးစီးချုပ်ပေါ်ကျောက်မှုကြီးမင်းအွန်လိုင်းဦးဆောင်ပြီးမနေ့တုန်းကပဲဖွဲ့စည်းလိုက်တယ်လို့တိုင်းငယ်ပြည်နယ်မှာလည်းအောက်ချုပ်ရေးကောင်စီတွေကိုဖွဲ့စည်းပေးလိုက်ပါတယ်ဒီမတိုင်းခင်မှာတုန်းကလည်းအယက်တာအစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပြီးအစိုးရအဖွဲ့တစ်ကိုဖွဲ့စည်းလိုက်ကြောင်းလည်းကြေညာထားပါတယ်ရှင်ကျွန်မအက်ကနွန်ပါ VOA.in ပေးပို့တာဖြစ်ပါတယ်